မရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အန်တို့စင်ကာပူနိုင်ငံမှာတွေ့ဆုံကြဖို့ရပ်ပိုင်းမဲ့လိုရချိန်မှာမြောက်ကိုရီးယားရဲ့ဒေတာရဲနျူကလ িয়ার အန်ရီဟာဒီထိပ်သီးဆွေးနွေးပွဲကြောင့်ပျောက်ပြက်သွားမှာမဟုတ်ဘူးလို့တောင်ကိုရီးယားအတိုက်ခံ Conservative Party ကောင်ဆောင်တွေကပြောနေပါတယ်။တစ်ချိန်တည်းမှာပဲထိပ်သီးဆွေးနွေးမှုတွေအတွင်းမှာမြောက်ကိုရီးယားလူ့ခွင့်ရေးကိစ္စကိုထည့်သွင်းဆွေးနွေးဖို့တိုက်တွန်းမှုတွေလည်းရှိနေပါတယ်။ဂျပန်ဝန်ကြီးချုပ်ကလည်းသူတို့နိုင်ငံရဲ့စိုးရိမ်မှုနဲ့ပတ်သက်လို့ထည့်သွင်းဆွေးနွေးဖို့ဝါရှင်တန်အထိလာပြီးတော့တိုက်တွန်းခဲ့ပါတယ်ဒီအကြောင်းကို VOA သတင်းတောက်တွေပေးပို့တဲ့သတင်းတွေစူးစီးပြီးတော့ဆက်လက်တင်ပြပေးပါမယ်သမ္မတဒေါ်နယ်ထရမ့်နဲ့ကင်ဂျွန်အန်တို့ဂျွန်လ၁၂ရက်နေ့ကျရင်စင်ကာပူမှာတွေ့ဆုံတဲ့အခါမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်အစီအစဉ်ကိုအဆုံးသတ်ရေးသဘောတူညီမှုရအောင်ဆွေးနွေးကြမှာဖြစ်ပါတယ်အပြန်အလှန်အပြင်မြောက်ကိုရီးယားကိုစီးပွားရေးမက်လုံးနဲ့လုံခြုံရေးအာမခံချက်တွေကျင့်ပေးမယ်လို့မျှော်လင့်ရပါတယ်1953ခုနှစ်ထဲကရှိတဲ့ကိုရီးယားစစ်ပွဲပြီးဆုံးကြောင်းစစ်တီငင်းရေးသဘောတူစာချုပ်မှာတရားဝင်ငင်းကြမ်းရေးသဘောတူညီချက်နဲ့အစားထိုးကောင်ထိုးနိုင်ပါတယ်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အန်အနေနဲ့အမေရိကန်နဲ့တောင်ကိုရီးယားစီကလုံခြုံရေးအာမခံချက်ရဖို့နျူကလ িয়ার ကင်းစင်အောင်လုပ်ပါမယ်ဆိုတဲ့ကတိအတုကိုပဲပေးလိုက်မယ်လို့တောင်ကိုရီးယားနိုင်ငံကအထူးကအတိုက်အခံ Conservative သဘောထားအမြင်ရှိတဲ့Liberty Korea Party ကောင်းဆောင်ဟွန်ဂျိုဖြိုးကပြောကြားခဲ့ပါတယ်
။အရင်ကဟပ်ဆောင်ရစားတဲ့ကြံတဲ့ကြည်ဟန်။အရင်ပြကန်ကြော
ဒီနိုင်ငံတွေကနေပြီးတော့ရလက်ကောင်းတွေထွက်လာလိမ့်မယ်လို့ကျွန်တော်ကတော့သိပြီးတော့အကောင်းမမြင်ပါဘူး။မြောက်ကိုရီးယားဆိုရသက်ဆိုးရှေဖို့တခုတည်းသောနည်းလမ်းကနျူကလ িয়ার စီစဉ်ဆက်ပြီးတော့ရှိနေဖို့ပဲဖြစ်ပါတယ်။နျူကလ িয়ার စီစဉ်ကိုဆွန့်လိုက်ပြီးပြုပြင်ပြောင်းလဲဖို့လမ်းဖွင့်လိုက်ပြီးဆိုတာနဲ့ရှင်ကျုံအစိုးရဟာပြုတ်ပြတ်သွားမှာပါ။
မြောက်ကိုရီးယားရဲ့ကုန်သွယ်ရေး90ရာခိုင်နှုန်းလောက်ကိုပိတ်ဆို့ပြီးတော့စီးရေးအရဆောင်ရွက်မယ်ဆိုတော့တမ်မရာထရမ့်ရဲ့အပြင်းထန်ဆုံးဖိအားမူဝါဒကိုတောင်ကိုရီးယားနိုင်ငံက Conservative Party တော်တော်များများကအခိုင်အမာထောက်ခံခဲ့ကြပါတယ်။ဒါပေမဲ့နျူကလ িয়ার အစီအစဉ်ပြန်လုပ်လို့မရအောင်လုံးဝဖျက်သိမ်းပြီးတော့စုံစမ်းစစ်ဆေးနိုင်တဲ့သဘောတူညီချက်ရဖို့တောင်းဆိုချက်တွေကိုရှော့ပေါကောင်းရှော့ပေါမယ်လို့ American အစိုးရဘက်ကပြောလာတဲ့အပေါ်တော့သဘောမကျကြပါဘူး။အမေရိကန်အနေနဲ့အမေရိကန်ပြည်ထောင်စုကိုတိုက်ရိုက်ချင်းချောက်နေတဲ့တိုက်ချင်းပြစ်ပယ်ထိန်တုံးအစီအစဉ်အမြန်ဆုံးအဆုံးတက်ရေးသဘောတူညီမှုကိုသာရအောင်လုပ်ပြီးတော့ဒေတာရဲနျူကလ িয়ার ချင်းချောက်မှုရန်ကိုနောက်မှရှင်းမယ်ဆိုတာမျိုးလုပ်မှာကို Liberty Korea Party ဥက္ကဋ္ဌဟွန်ဂျိုဖြိုးကဆိုရင်းနေပါတယ်
။မြန်မာ့ရဲ့ 중앙선거도 있고국내정치상황도
အမေရိကန်မှာလွတ်တော်တက်တန်းဝက်ရွေးကောက်ပွဲတွေလုပ်ပါတော့မယ်။ပြည်တွင်းနိုင်ငံရေးအခြေအနေကလည်းရှုပ်ထွေးနေတော့အမေရိကန်အတွက်မြောက်ကိုရီးယားနဲ့သဘောတူညီမှုငြင်းငြင်းဆန်းဆန်းရနိုင်မယ်နည်းလမ်းကဒါပဲရှိတယ်လို့ပြောဆိုမှုတွေလည်းထွက်ပေါ်နေပါတယ
်။တောင်ကိုရီးယားမှာလည်းဒေသန္တရရွေးကောက်ပွဲတွေကိုထရမ့်နဲ့ကင်ထိပ်သီးအစည်းအဝေးအပြီးရပ်ပိုင်းအကြံမှာကျင်းပတော့မှာပါ။မြောက်ကိုရီးယားနျူကလ িয়ার နဲ့မစ်ဆိုင်းတုံးအစီအစဉ်တွေလုံးဝအဆုံးမတက်မချင်းလူအခွင့်အရေးအခြေအနေတွေမတိုးတက်မချင်းရှော့ပေါမှုတွေမလုပ်တင်ဘူးလို့အတိုက်ခံပါတီဘက်ကပြောနေနေတယ်။တောင်ကိုရီးယားပြည်သူအများစုကတော့မြောက်ကိုရီးယားနဲ့ပြည်လဲအောင်ကြိုးစားနေတဲ့သမ္မတမွန်ဂျေအင်းအစိုးရအပေါ်ထောက်ခံကြတယ်လို့စစ်တမ်းတွေမှာဖော်ပြကြပါတယ်။ကမ္ဘာပေါ်မှာလူ့ခွင့်ရေးမှတ်တမ်းအဆိုးဆုံးနိုင်ငံတွေထဲမှာမြောက်ကိုရီးယားပါဝင်ပါတယ်။အမေရိကန်သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်တို့တွေ့ဆုံမှုကမြောက်ကိုရီးယားရဲ့လူ့ခွင့်ရေးအခြေအနေကိုရှော့တွက်ရမရောက်ဘူးလို့မြောက်ကိုရီးယားလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်တောမတ်အိုဟီကန်တာနာက COA ကိုပြောကြားခဲ့ပါတယ်။မြောက်ကိုရီးယားလူ့ခွင့်ရေးနဲ့ပတ်သက်ရင်အမေရိကန်ကပြက်ပြက်တတရပ်တည်ဆောင်ရွက်တဲ့အတွက်သမ္မတထရမ့်နဲ့ကင်ဂျွန်အန်တို့ဆွေးနွေးပွဲမှာလူ့ခွင့်ရေးကိစ္စထက်သွင်းဆွေးနွေးမယ်လို့မျှော်လင့်ထားတယ်လို့ဆိုပါတယ်။ကိုရီးယားကျွန်းဆက်မှာနျူကလ িয়ার ကင်းစင်ရေးတည်နိုင်တဲ့အခါလူ့ခွင့်ရေးပြဿနာကိုမဖြေရှင်းရင်ရှင်းရှင်းခံတဲ့သဘောတူညီမှုရမှာမဟုတ်ဘူးလို့လူ့ခွင့်ရေးအထူးကိုယ်စားလှယ်တောမတ်အိုဟီကန်တာနာကပြောပါတယ်
။My humble opinion as a human rights reporter is that the human rights dialogue should be included because it is part of the discussion human rights and security and peace
လူ့ခွင့်ရေးအထူးကိုယ်စားလှယ်တယောက်အနေနဲ့ကျွန်တော်ရဲ့သဘောထားကတော့လူ့ခွင့်ရေးဆိုင်ရာဆွေးနွေးမှုတွေပါဝင်တင်ပါတယ်။ဘာကြောင့်လဲဆိုတော့ဒါဆွေးနွေးမှုရဲ့အစိတ်အပိုင်းတစ်ခုဖြစ်ပါတယ်။လူ့ခွင့်ရေးလုံခြုံရေးနဲ့ငြိမ်းချမ်းရေးဆိုတာအလုံးဆက်နွယ်နေတာပါ။အခုအချိန်ဒီမှာလည်းဒါကိုကျွန်တော်တို့တက်တည်ပြလို့ရနိုင်ပါတယ်
။မြောက်ကိုရီးယားကြောင့်လုံခြုံရေးစိုးရိမ်နေတဲ့ဂျပန်နိုင်ငံကတော့မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပယ်ထိန်တုံးအစီအစဉ်တွေကိုအဆုံးတက်စေတဲ့အပြင်1980နဲ့1980ပြည့်နှစ်ပိုင်းတွေတုန်းကမြောက်ကိုရီးယားကိုပြန်ပြီးဆွဲသွားတဲ့ဂျပန်လူမျိုးတွေကိစ္စကိုလည်းဂျွန်လ12ရက်ထိပ်သီးဆွေးနွေးပွဲမှာထည့်သွင်းဆွေးနွေးစေလိုပါတယ်။မြောက်ကိုရီးယားနဲ့ပတ်သက်လို့ဂျပန်ရဲ့စိုးရိမ်မှုတွေကိုဝန်ကြီးချုပ်ရှင်ဇိုအာဘေကြားသာပေးနေတုန်းကဝါရှင်တန်မြို့တော်မှာသမ္မတထရမ့်နဲ့လာရောက်ဆွေးနွေးခဲ့ပါတယ်။အမေရိကန်မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲကနေပိုပြီးငြိမ်းချမ်းပြည်ငြိမ်မှုနဲ့အရှိမျောက်အာရှမှာတည်တာတဲ့အပြောင်းလဲကြီးတွေဖြစ်လာလိမ့်မယ်လို့မျှော်လင့်ကြောင်းဝန်ကြီးချုပ်အာဘေကဆွေးနွေးပွဲအပြီးသမ္မတထရမ့်နဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။